ကလေးတွေနဲ့ရိုဟင်ဂျာတွေဒုက္ခသည်စခန်းကထွက်လာကြတာပိုပြီးများလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောလိုက်ကြပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကဆိုရင်ဒီလိုလေတွေနဲ့ထွက်လာကြတာအများစုကအမျိုးသားလူငယ်တွေသာဖြစ်ကြပါတယ်လို့ရခိုင်စီမံချက်အဖွဲ့ကဒေါက်တာခရစ်လေဝါကပြောပါတယ်။ဒီလေတွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာကမ်းခြေတွေကနေလာကြတာပါ။မြန်မာနိုင်ငံကိုပြန်ပို့ဒါမှမဟုတ်ရင်တတိယနိုင်ငံမှာအခြေချနိုင်ဖို့မျှော်လင့်ချက်ကလည်းမေ့မိန်လား။ဒုက္ခသည်စခန်းရဲ့ဘောကလည်းကြမ်းထမ်းလာတာနဲ့အမျှကလေးတွေကိုပါခေါ်ပြီးမိသားစုတစုလုံးတစ်ခါတလေတော့လေဆွေမျိုးတစ်သိုက်လုံးပင်လယ်ခီးကိုလေငယ်တွေနဲ့စွန့်စားဖြတ်လာကြတာဖြစ်ပါတယ်။ဒီလအင်ဒိုနီးရှားနိုင်ငံအာချေကမ်းခြေကိုရောက်လာတဲ့ရိုဟင်ဂျာ1084ဦးအနက်360ကကလေးတွေဖြစ်ကြပြီး292ယောက်ကအမျိုးသမီးနဲ့238ယောက်ကအမျိုးသားတွေဖြစ်ကြတယ်လို့ကုလသမဂ္ဂဒုက္ခသည်များစည်းရင်းကဆိုပါတယ်။ဒီနေ့လေ34ဆင်းနဲ့ထွက်လာခဲ့ကြတဲ့ရိုဟင်ဂျာ3582ယောက်ရှိပြီး31ရာခိုင်နှုန်းကကလေးတွေဖြစ်ကြပါတယ်။ပင်လယ်ပြင်မှာအသေးပြောက်အများဆုံးနှစ်ဖြစ်တဲ့2020တုန်းကထွက်လာခဲ့ကြသူ3905ယောက်ရှိပြီး5ပုံတစ်ပုံကပဲအဲ့ဒီတုန်းကကလေးတွေဖြစ်ကြတာပါ။